မြန်မာနိုင်ငံမှာအရသာစုရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းတာ၃နှစ်မြောက်နေမှာပဲထမ်းရောက်မြန်မာနိုင်ငံသားတွေစစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဘန်ကောက်မြို့တော်မှာသာမကမြန်မာနိုင်ငံနဲ့နယ်စပ်မဲဆောက်မြို့မှာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။ဒီကြောင့် VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂရုံးရှိမှာတော့ထိုင်းရောက်မြန်မာတွေစုပေါင်းပြီးစစ်အာဏာသိမ်းတဲ့၃နှစ်ပြည့်နှစ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစစ်ကောင်စီကိုအေးအေးယူရေးကုလသမဂ္ဂလုံခြုံရေးကောင်စီကအေးအေးယူရေးကုလသမဂ္ဂထံကိုအိတ်ဖွင့်ပေးစာပေးအပ်ခဲ့ကြပြီးအခုလိုပြောသွားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီ UNSCG မြန်မာနိုင်ငံတော်များ၏ဘေးကင်းရေးကိုထောက်ခံအားပေးခဲ့တဲ့အဖြစ်စစ်တွေး၌အပြစ်ကရဲစဲရေးတွေဒီကံကရဲစဲရေးတွေကိုစတင်ပြီးဆိုတော့လည်းမြန်မာနိုင်ငံတော်များ၏အတော်မရှိတော့စီးရဲဒုက္ခများကိုအမှန်တကယ်နိုင်တဲ့ရန်မပြေရောက်သေးတော့
လာတူပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလဲမြမရေးတက်ကြွလှုပ်ရှားသူတွေကအဖြူရောင်ကမ်ပိန်းလုပ်ခဲ့ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဖေဖော်ဝါရီ၁ရက်နေ့မှာ Unity Hope Foundation 88မျိုးဆက်ငြင်းရရင်းနဲ့ပွင့်လင်းအဖွဲ့ NDLA Youth Empowerment WARC အဖွဲ့အစည်းတွေကဆေးဘက်ဆိုင်ရာဆရာဆရာမများနဲ့တက်ကြွလှုပ်ရှားသူတွေကတိတ်ဆိတ်ငြိမ်သက်တဲ့အဖြူရောင်လှုပ်ရှားမှုတွေလုပ်ခဲ့ကြသလိုကျမ်းမာရေးအသိပညာပေးဟောပြောပွဲတွေကိုလည်းနေဆက်တလျှောက်မှာလုပ်ခဲ့ကြပါတယ်။88မျိုးဆက်လည်းဖြစ်2021ခုနှစ်မှာမိသားစုလိုက်ဖမ်းဆီးခံရသူလည်းဖြစ်တဲ့ဒေါ်ကြီးဆွေကစစ်တပ်အာဏာသိမ်းတာ၃နှစ်ပြည့်နှစ်မှာအဖြူရောင်လှုပ်ရှားမှုကိုလုပ်ခဲ့ကြအောင်၃နှစ်အတွင်းမှာတော့ဒီမိုကရေစီရေလိုလားသူတွေဘက်ကလည်းအားသာမှုတွေရှိခဲ့ကြအောင်အခုလိုပြောဆိုသွားခဲ့ပါတယ်။
ကျောင်းကပင်းနဲ့ silent ပေါ့နော်တိတ်ဆိတ်စွာနဲ့လုပ်ခဲ့ပေါ့နော်အဲကျွန်တော်တို့ဒီ၃နှစ်ကာလအတွင်းမှာဆိုရင်တော့ပေါ့နော်တက်မတော့ဒါအများကြီးလဲဟိုလက်နဲ့ချလာတာတွေရှိရဲ့ဒီဒေါ်လာကြီးအင်အားစုတွေကအနေအထားယူလိုက်တာတွေလည်းအများကြီးရှိရဲ့တိုက်ပွဲတွေကလည်းမမာတပြီလုံးမှာဟိုဖြစ်နေတာတွေရှိရဲ့ပေါ့နော်တိုက်ပွဲရှိရဲ့နေမီစိုးမိုးမှုအပိုင်းမှာလည်းတိုင်းရင်းသားလက်နက်ကိုင်တွေအနေအထားအများကြီးစိုးမိုးနိုင်ခဲ့တာပေါ့နော
်ဘန်ကောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့ထိုင်းရောက်မြန်မာတွေယာနဲ့ချီပြီးပါဝင်ခဲ့ကြသလိုနေဆက်တလျှောက်မှာလည်းဆီယနာသိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုတက်ကြွလှုပ်ရှားသူတွေကစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရှင်